ကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အကျပ်တဲချုံနေရတဲ့အိန္ဒိယနိုင်ငံအတွက်အမေရိကန်ကပေးပို့တဲ့အရေးပေါ်ဆေးဘက်ဆိုင်ရာအကူအညီတွေတောက်ချနေမှာပဲရရှိသွားပါပြီ။ကာယောဂါကြောင့်သေဆုံးသူ2သိန်းကျော်နဲ့ကူးစက်မှုတွေမြန်မြန်ဆန်ဆန်တိုးလာနေချိန်မှာပဲအမေရိကန်ရဲ့အကူအညီတွေရောက်လာတာပါ။ Super Galaxy အမေရိကန်သယ်ယူပို့ဆောင်ရေးစစ်လေယာဉ်နဲ့တည်ဆောင်လာတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေထဲမှာတော့အောက်ဆီဂျင်မှု400ကျော်ဆေးရုံသုံးပစ္စည်းတွေနဲ့ကိုဗစ်ရောဂါပိုးကူးစက်မှုတွေမြန်မြန်ဆန်ဆန်စစ်ဆေးနိုင်မဲ့ပစ္စည်းတွေလည်းပါပါတယ်။ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကလူရန်နဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းရှစ်သတင်းမှမှာအထူးလေယာဉ်တွေနဲ့ဆက်လက်ပို့ဆောင်မှာဖြစ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ကိုဗစ်ကာယောဂါတိုက်ဖျက်ရေးအိန္ဒိယနိုင်ငံကိုအကူအညီပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကတိပြုထားတာပါ။ကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်အိန္ဒိယမေပတ်ဆက်ဆက်ရေးခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီး SJ ရှန်ကာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချနေမှာပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေကိုပေးအပ်ဖို့ဗြိတိန်ပြင်သစ်ရုရှားဂျာမနီနဲ့ဂျပန်တို့လိုနိုင်ငံကြီးတွေသာမကထိုင်းထိုင်ဝမ်တို့လိုနိုင်ငံငယ်ပါဝင်နိုင်ငံပေါင်း40လောက်ကလည်းကတိပြုထားပါတယ်။